ရုရှားရဲ့ကျူးကျော်မှုကိုခန့်နေတဲ့ယူကရိန်းအတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာ425ဘီလီယံပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။သမ္မတဘိုင်ဒန်ဟာဗုဒ္ဓဟူးနေ့ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ကာကွယ်ရေးအထောက်အကူဆိုင်ရာဆွေးနွေးမှုရဲ့အပြီးကြေညာလိုက်တာပါ။အခုပေးမယ့်အထောက်အကူထဲမှာစစ်ဖက်ဆိုင်ရာလိုအပ်ချက်တွေဖြစ်တဲ့လေကြောင်းကာကွယ်ရေးစွန့်ရင်တိုးမြင့်ရေးဝင်းဟင်ကနေမြေပြင်ပစ်လက်နက်နဲ့ခင်းရမီးကြောက်တွေနဲ့တန်ချက်ကကားတွေအတွက်ဖြစ်ပါတယ်။ဒါအပြင်လာမယ့်လတွေအတွင်းရန်နဲ့ချီတဲ့ဝင်းပစ်ခတ်မှုဂျားဖြတ်ဖြုတ်ခွင်းနဲ့ဆက်တွေဒါဇင်နဲ့ချီတဲ့လေချောင်းကာကွယ်ရေးဆိုင်ရာမဟာဗျူဟာချက်လက်နက်တွေနဲ့လက်နက်ကြီးတွေအပြင်ရန်နဲ့ချီတဲ့တပ်သားပို့ဆောင်ရေးတန်ချက်ကကားတွေမြေပြင်တိုက်ခိုက်ရေးယင်တွေကိုပို့ပေးမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာယူကရိန်းအတွက်နိုင်ငံဆောင်အထောက်အကူပေးနေတဲ့ယူကရိန်းကာကွယ်ရေးဆိုင်ရာဆက်သွယ်မှုအဖွဲ့ရဲ့အွန်လိုင်းရုပ်သံဆွေးနွေးပွဲကိုလာမယ့်လထဲမှာကမ္ဘာကထလို့ကျင်းပဖို့အစီအစဉ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကလည်းယူကရိန်းကို NATO အဖွဲ့ဝင်ဖြစ်တဲ့ထည့်သွင်းရေးနဲ့ပတ်သက်ပြီးကျေးဇူးပေးနေဘရဆယ်မှာကျင်းပမယ်အနောက်ဆေးမဟာမိတ်တွေရဲ့ကာကွယ်ဝင်ရေးများအစည်းအဝေးမှာတိုက်တွန်းပြောကြားဖို့စီစဉ်နေတာပါ